ဟုတ်ကဲ့ဒေါက်တာဆရာတက်ခင်ဗျာကျွန်တော်မြန်မာနိုင်ငံမှာဒီ COVID-19 ရဲ့မျိုးကွဲတဲ့ Omicron ရဲ့နောက်ထပ်မျိုးကွဲစိတ်ဖြစ်ပေါ့နော် BA.2 လို့ခေါ်တာတွေ့ပြီးနှစ်ပတ်အကြာမှာဒီနိုင်ငံတကာမှာလက်ရှိတွေ့နေတဲ့အတွေ့အကြုံတွေအရာပေါ့နော်ဒီ BA.2 နဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေတက်ဆရာကြီးအဓိကဘလို့သင်ခန်းစာမျိုးကိုပြောပြကြတယ
်ဒီပိုင်းကပေါ့နော် BA.2 ကအခုလက်ရှိမှာလူတိုင်းလူတို့ပတ်သက်ကြားထဲမှာပြန်ပြီးတော့ဒီမှာဆလာပေါ့နော်ကောင်းတဲ့အကြောင်းတစ်ခုတော့မဟုတ်ဘူးပေါ့လေဆိုတော့ဒီနိုင်ငံမှာဆိုရင်ဆိုင်းနေရောအပြင်းသွားရောမသိပါဘူးပြကြရတော့မလို့တော့လေဆိုအများကြီး short ချလိုက်တယ်ဒီနိုင်ငံလုံးမှာဆိုတော့ဟို back to normal လို့ဖြစ်သွားကြတဲ့အချိန်မှာ cases တွေစပြီးတော့ဖြစ်လာတယ်ဆိုတော့အဓိကစပြီးဖြစ်တာ BA.2 ကဟိုတလောတွေကအင်္ဂလန်မှာစပြီးတော့ cases တွေရှိတယ်ယူရိုပါ cases တွေရှိတယ်ဖင်လန်လိုဟာမျိုးမှာစပြီးတော့ဖြစ်တယ်အထူးသဖြင့်တော့ဒိန်းမတ်လိုဟာမျိုးမှာစပြီးတော့ဖြစ်တယ်ဆိုတော့အရင်တော့သိပြီးတော့ဒုက္ခမရောက်ခဲ့တဲ့နိုင်ငံကြီးပေါ့နော်စပြီးတော့တပြေးပြင်းနေပြောဒါပေမဲ့အဲ့အချိန်မှာဒီနိုင်ငံမှာတော့ WHO ကတော့ variant of interest နဲ့သတ်မှတ်ထားတယ်ဒါပေမဲ့သူတို့လေးလာရင်းနဲ့ကျွန်တော်တို့ကဒီ Omicron ပေါ့နော် BA.1 ပေါ့လေတော်တော်လေးကိုထိလိုက်တယ်ပေါ့ US မှာလည်းအသေးပြောက်ကတော့နည်းနည်းလေးတော့ရှိတယ်အများကြီးမများဘူးဒါပေမဲ့ကျွန်တော်တို့ဒီဆရာဝန်တွေသေးုံလို့သမားတွေကြားမှာတော်တော်လေးတော့ပြည့်ရတော့ထားလိုက်တယ်ပေါ့နော်ဒါပေမဲ့ကောင်းတဲ့တစ်ချက်ကတော့နှစ်ပတ်နဲ့လေးပတ်ပေါ့နော် maximum 6ပတ်အတွင်းမှာကျွန်တော်တို့အကုန်လုံးညင်သွားတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုဒီ BA.2 မျိုးစိတ်ခွဲတင်มาရောပေါ့နော်ဘာထူးကြတာစပြေးထားလဲဆရာ
ဒီ BA.1 နဲ့ BA.2 ကိုပါခွာသွားတယ်လည်းဆိုတော့ BA.2 ကိုသူတို့အခုဘန်းစကားလို့ပြော stealth Omicron လို့ပြောတာပေါ့နော် stealth ဆိုတဲ့ဟာအရန်ကိုမြန်မြန်ဆန်ဆန်နဲ့ဟိုအဓိကကကုနှုံးဆိုတာတင်စားပြီးတော့သုံးလိုက်ပစ္စည်းကလုံးတစ်ခုပါပဲဆိုတော့အရန်ကိုမြန်တယ်ဘယ်လောက်ထိကုဆက်နှုံးအောင်မြန်တယ်လဲဆိုတော့ပထမဆုံးစပြောတာ UK နဲ့ဒိန်းမတ်တို့ပါတော့ပြောခဲ့တုန်းကတော့ 30% လောက်ထိပိုမြန်တယ်ဆိုတော့ကိုစဉ်းစားကြည့်ဒီ BA.1 ကကျွန်တော်ဒီလောက်မြန်တာနောက်တစ်ခုကမတ်လအခုဒီလတွေမှာပဲ Anthony Fauci ပေါ့နော်ဒါအားလို့ကျွန်တော်ဒီနိုင်ငံမှာဆိုရင်တော့အကြီးဆုံးပေါ့လေအခုလောလောလတ်လတ်မှာဆိုရင်တော့သူပြောလိုက်တုန်းကတော့60ရာခိုင်နှုန်းတော့ထိပိုပြီးတော့ transfer လုပ်ဖြစ်တယ်ဆိုတော့အင်္ဂလန်ကပြောတော့30သူက60ဆိုတော့ double ပေါ့တကယ်တမ်းက60ရာခိုင်နှုန်းက transfer လုပ်ဖြစ်လို့ရှိရင်ကျွန်တော်တို့ကတော်တော်လေးကိုပို့ပြီးတော့ပြင်ဆင်ရမယ့်အနေအထားတခုရှိတာပေါ့နော
်ဟုတ်ကဲ့ဆရာနောက်တစ်ခါဒီပြင်ထန်မှုအနေအထားကိုရောဘယ်လိုတွေ့ထားတာရှိလဲဆရာ
ဆေးရုံတရားတွေ risk အောင်ဒိန်းမတ်တို့ဘာလို့မှာတော့ဆိုလို့ရှိရင်တော့ဒီ vaccinated ထိုးထားတဲ့လူတွေပေါ့ဒိန်းမတ်မှာဆိုရင်တော့သူကတော့အများဆုံးထိုးထားတာတော့ AstraZeneca ပေါ့နော်သူကနှလုံးထိုးထားတဲ့လူတွေနောက်တစ်ခါဒီတခြားသောနိုင်ငံတွေမှာဆိုလို့ရှိရင်တော့ကျွန်တော်ထိုးထားတာကတော့ Pfizer or Moderna ပေါ့နော်တကူပဲရှိတာတရုတ်ပြည်မှာသုံးထားတဲ့ vaccine တကူမှမပါတဲ့နိုင်ငံတွေပါဆိုတော့သူတို့ပြန်ပါအောင်ပြောထားတယ်လေဆိုတော့ဒီ vaccine ကို3လုံးအပြည့်ထိုးထားတယ်လူတွေပါဆိုလို့ရှိရင်တော့ဒီစေရုံတက်ရပြီးတော့ intensive care unit ဆိုတဲ့အထူးချက်မဆောင်လို့အသက်ရှူတဲ့စက်တွေပေါ်မှာရောက်သွားတာလေးကတော့အရင်မဲပါတယ်ဒါပေမဲ့လည်းဒီ vaccine မထိုးထားတဲ့လူတွေမှာတော့ဒါမျိုးတွေက still အကုန်လုံးဖြစ်နိုင်ပါတယ်ပေါ့လေဆိုတော့ဒီ BA.2 ရဲ့စေရုံတက်နှုန်းဒီလေ BA.1 လောက်ကိုရှိမှာပါဆိုတော့ကျွန်တော်တို့ BA.1 လုံးကကျွန်တော်တို့ဆေးရုံတွေမှာ130လောက်ခရင်ဆန့်တဲ့ဆေးရုံတကူက190 200နီးပါးအထိဖြစ်သွားခဲ့ရတဲ့ရှိပါတယ်။ဘာကြောင့်လဲဆိုတော့အသက်ကြီးတဲ့လူတွေရောဂါအခံရှိတဲ့လူတွေအကုန်လုံးရောက်လာ။ဒါပေမဲ့အသေးပြောက်ကရှိလားဆိုတော့အနည်းငယ်ချင်းတော့တွေ့ရပါတယ်။ဆိုတော့ vaccine ကို fully vaccinated ထိုးထားတဲ့လူတွေမှာကျွန်တော်တို့ရဲ့ငယ်ချင်းတွေလုပ်ပေါ်ကန်တက်ပြီးမှဖြစ်ပါတယ်။တစ်ရက်၂ရက်၃ရက်၃ရက်လောက်ဆိုအကုန်လုံးက back to the normal လို့မျိုးဖြစ်သွားကြတ
ယ်။ဟုတ်ကဲ့ဆရာ။နောက်တစ်ခုဒီအာရှဘက်ကိုကြည့်မယ်ဆိုရင်ဆရာ
။သိရှိရှိဝေးကြည့်စရာမလိုပါဘူး။ BA.2 ကိုဒီနိုင်ငံတွေကြောက်လားမကြောက်လားဆိုတော့အခုလက်ရှိအနေထားမှာတကဘာလုံးနဲ့သိပါရဲ။ Shanghai မှာပိတ်သွားတာလေ။ lockdown ကိုချလိုက်တာ။ Shanghai ဆိုတာတရုတ်ပြည်ရဲ့အဓိကစီးပွားရေးအချက်အခြာတကဘာလုံးနဲ့ဒီ New York လိုမျိုးနိုင်ငံတွေရတဲ့အနေထားမှာ lockdown လုပ်လိုက်လို့ရှိရင်ဘယ်လောက်ကြီးကြီးစီးပွားရေးအနေထားတရုတ်ဒုက္ခရောက်မလဲဆိုတော့စဉ်းစားကြည့်ပါ။သူတို့ lockdown ဟူဟန်ပြီးွားလို့ရှိရင်ဒီလိုမှာလုပ်သွားတယ်ဆိုတော့သူတို့ဒီဘယ်လောက်တောင်မှဒါကြီးကိုကြောက်တယ်လဲဆိုတာသူတို့လက်ထက်မှာပြတယ်ဆိုတော့သဘောတကူကသူတို့ရဲ့ vaccine ကိုသူတို့ဘယ်လောက်ကြီးကြီးကြုံကြည်တယ်လေပေါ့လေအဲ့ဒါမေးစရာအပိုင်းတစ်ခုတော့ရှိတာပေါ့နော်ဥမာဒီနိုင်ငံဆိုလို့ရှိရင် Pfizer Moderna ဆိုတော့ဒီနိုင်ငံကတော့ lockdown မလုပ်ကြဘူးဆိုတော့လေဒီလောက်ကတော့ကျွန်တော်တို့ဒီ Omicron လေးဖြစ်လာအောင်ကျွန်တော်တို့ lockdown မလုပ်ဘူးဘာလို့လဲဆိုတော့ they still believe in their vaccine is effective effective ဆိုတာပါလဲဆိုတော့ရောဂါပြန့်နှုန်းတော့မလုံနိုင်ဘူးရောဂါမရအောင်တော့မဖြစ်နိုင်ဘူးဒါပေမဲ့ရောဂါရတဲ့လူကြီးဆေးရုံကိုတက်ပြီးတော့ဒုက္ခရောက်တော့ပြီးအနေထားမရှိဘူးအဲ့ဒီသူကသုံးလုံးထိုးထားတဲ့ vaccine ဖြစ်ထားတဲ့လူတွေလို့အဲ့ဒီဆိုနှလုံးထိုးထားတဲ့လူတွေပေါ့နော်ဒါပေမဲ့တစ်လုံးနဲ့ထိုးထားတဲ့လူတွေမှာ ရှိတယ်ပေါ့လေ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီအရှေ့တောင်အာရှဘက်ကိုကြည့်လိုက်မယ်ဆိုရင
်ဒီအရှေ့တောင်အာရှမှာလည်းလည်းလိစဖြစ်လာတယ်ပေါ့နော်ဘယ်လိုနိုင်ငံတွေမှာဖြစ်နိုင်လဲဆိုတော့စင်ကာပူကဖြစ်လာဘူးနည်းတယ်ကွာဘာဖြစ်လို့စင်ကာပူကအိုမီကရွန် BA.1 တော့တော်တော်လေးတက်တယ်လို့ကျွန်တော်ကြားလိုက်တယ်ပေါ့လေစင်ကာပူအခြေအနေတော့အခုကျွန်တော်မနေ့ကပဲကျွန်တော်ဆိုရင်နေကျွန်တော်စင်ကာပူကဒီဝင်တဲ့အခါမှာအကုန်လုံးရှော့ချသွားတယ်ဆိုပြီးတော့ထွေလာတယ်ဆိုတော့သူတို့စီမှာ control တော့လုပ်သွားပြီဆိုတော့ဒီပမာဏနိုင်ငံမှာ unvaccinated ပေါ့နော်စေမထုတ်ထားတဲ့လူတွေပြောရလို့ရှိရင်ပြေဝင်ကြတာတော့26တန်းတော့ပြောတာပဲဟုတ်မဟုတ်လို့ကျွန်တော်လည်းမသိဘူးအဲ့ဒီ26တန်းပါထိုးထားတာလေ UPR vaccine ထိုးထားတာလားပမာဏနိုင်ငံမှာ vaccine ကိုကိုယ်တိုင်တို့ထိုးလို့ရတဲ့နေသားတစ်ခုရှိတဲ့အခါကျတော့တရုတ်ကိုထိုးလိုက်အိန္ဒိယဟောင်းထိုးလိုက်တရုတ်တော်မှာ different types ဆိုတော့တရုတ်ကိုထိုးတဲ့လူတွေရှိတယ်တချို့ဆိုလေးလုံးပြန်ထိုးတဲ့လူတွေရှိတယ်အမျိုးစုံပိုင်းရှိနေဆိုတော့ကြက်ကြက်မမတ်ပေါ့နော်ဒီနိုင်ငံမှာဆိုပြောရသေးတယ်လွယ်ဘူးတရုတ်ပြည်ဆီအလုံးမရှိဘူးဆိုတော့ဒီနိုင်ငံမှာအခြေအနေကလူတွေကအေးအေးဆေးဆေးတို့ဖြစ်ရတယ်လို့ပြောပေမဲ့ကျွန်တော်ပမာဏနိုင်ငံလူတွေကိုဒီတခြားနိုင်ငံမှာရတဲ့ vaccine ကလူတွေနဲ့မနိုင်ရှင်ပါနဲ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရထားတဲ့ vaccine အနေထားရယ်ရထားတဲ့ဘလောက်ထိ immunity ကိုလုပ်ပေးနိုင်တဲ့အနေထားတွေကနည်းနည်းတော့ကွာခြားမှုရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ BA2 နဲ့ပတ်သက်ပြီးတော့နောက်ဆုံးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောရှင်းအောင်လား
ပမာဘီမှာလုံးရတဲ့ရပိုင်းကထုတ်လိုက်တဲ့ကြောက်စရာမလိုပါဘူးလို့ပါလို့ပြောတာတော့နည်းနည်းလေးတော့စောသေးတယ်လို့တော့ထင်တာပဲပေါ့နော်ဘာဖြစ်လို့လဲဆိုတော့အခုမှ Omicron BA2 ကစပြီးတော့ဒီအရှိတအားရှာမှလည်းလည်းလေးစဖြစ်လာတယ်ပေါ့နော်ဆိုတော့အရေးဆုံးတစ်ချက်ကတော့ကိုယ်အိမ်ရာမိသားစုတွေဖျားတယ်လည်းပဲနားရင်ပါညာဒီလို symptom တွေလည်းဖြစ်လာရခြင်း test kit တွေနဲ့စစ်ပါစစ်ပြီးတက်ကြွတဲ့လူတွေမေးပါအသက်ကြီးတဲ့လူတွေကျန်းမာရေးချိုးသေးထားတဲ့လူတွေလိုအပ်တဲ့လူဆိုလို့ရှိရင်ဆေးရုံတက်နိုင်လို့ရှိရင်မော်နပရိုဗီယာပဲဖြစ်ဖြစ်ပေါ့နော်ဘဝနိုင်ငံမှာအခုကလက်ရှိရဆုံးလိုအပ်တဲ့လူဖြစ်ခဲ့လို့ရှိရင်ဖြစ်ဖြစ်ချင်းတရက်မှာတောက်ချင်းလीပို့ပြီးတော့ effective ဖြစ်ပါတယ်ပို့ပြီးတော့အသုံးဝင်ပါတယ်9ရက်နောက်ပိုင်းမှာဆိုလို့ရှိရင်တော့မဖြစ်ပါဘူး
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ